ကမ္ဘာတဝန်းမှာ HIV AIDS ရောဂါတိုက်ဖျက်ဖို့ကြိုးစားလှုပ်ဆောင်နေကြပြီးတိုးတက်မှုတွေလည်းရနေတယ်လို့သိရပါတယ်။မြန်မာနိုင်ငံမှာတော့စစ်ဆိုးရအနေနဲ့လှုပ်ရှားရည်အများကြီးရှိနေသေးတယ်လို့လှုပ်မယ်ဆိုရင်လည်းလှုပ်လို့ရနိုင်တဲ့ကိစ္စတွေရှိနေပါတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဒါ့အပြင်မြန်မာလူအဖွဲ့အစည်းအနေနဲ့လည်းဝိဒနာတွေကိုခွဲခြားနှိမ်ချဆက်ဆံတာမျိုးတွေကိုရှောင်ရှားပြီးလူသားချင်းစာနာထောက်ထားတဲ့အမြင်နဲ့အကူအညီပေးတယ်လို့ဝေဖန်အကြံပေးမှုတွေလည်းရှိပါတယ်။ကိုကျော်ကျော်သိန်းကအပြည့်အစုံဆက်ပြီးပြောပြပေးပါရှင်
။မြန်မာနိုင်ငံက HIV AIDS ရောဂါတိုက်ဖျက်ရေးမှာအခြေအနေကောင်းတွေရောစိုးရိမ်စရာအခြေအနေတွေရောရှိနေသေးတယ်လို့သုံးသပ်သူကအမေရိကန်ပြည်ထောင်စု Maryland ပြည်နယ် Johns Hopkins တက္ကသိုလ်အများပြည်သူကျန်းမာရေးနဲ့လူအခွင့်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာ Chris Peya ဖြစ်ပါတယ်။Global Fans အဖွဲ့ရဲ့အကူအညီနဲ့ AIDS ရောဂါ၊ငှက်ဖျားရောဂါနဲ့ TB ရောဂါတိုက်ဖျက်ရေးတွေမှာအောင်မြင်မှုတွေရနေတာကုလသမဂ္ဂကလေးများရေးပေါ်ရန်ပုံငွေအဖွဲ့ UNICEF အပါအဝင်ကုလသမဂ္ဂအေဂျင်စီတွေနဲ့တခြားအဖွဲ့အစည်းတွေအကြားနိုင်ငံတကာပူးပေါင်းဆောင်ရွက်မှုတိုးမြင့်လာတာတွေကိုအခြေအနေကောင်းတွေအဖြစ်သူကမြင်ပါတယ်။စိုးရိမ်ပွဲရအခြေအနေတွေအဖြစ်သူမြင်တဲ့အထက်မှာအဓိကပါတာကတော့အများပြည်သူကျန်းမာရေးကဏ္ဍမှာအစိုးရရဲ့စိုက်ထုတ်သုံးစွဲမှုအလွန်အမင်းနည်းပါတဲ့အချက်ပဲဖြစ်ပါတယ်။
Still have not seen commitment of government resources in healthcare and the health
sector. ယောဂဓမ္မမဟုတ်ငှက်ဖျားယောဂဓမ္မမဟုတ် TB ယောဂတွေအတွက်ကျန်းမာရေးဆောက်ရှောက်မှုနဲ့ကျန်းမာရေးကဏ္ဍမှာအစိုးရရဲ့အရင်းအမြစ်တွေကိုသုံးစွဲဖို့ခိုင်မာတဲ့တန်ဋိဌာန်ကျွန်တော်တို့အခုချိန်ထိမတွေ့ရသေးပါဘူး။အများပြည်သူအတွက်သုံးစွဲတဲ့ရန်ပုံငွေကမြန်မာနိုင်ငံမှာအရန်ကိုနည်းပါတယ်။ဒီအသေးပေကကိုယ့်ဘာသာမတတ်နိုင်သူတွေကျန်းမာရေးဆောက်ရှောက်မှုရဖို့ခက်ခဲနေတယ်ဆိုတဲ့သဘောဖြစ်ပြီးဒီကိစ္စမှာတိုးတက်မှုတွေကျွန်တော်တို့မတွေ့ရပါဘူး။
မြန်မာနိုင်ငံဟာလူထုကဆင်းရဲပြီးတိုင်းပြည်ကချမ်းသာတဲ့နိုင်ငံဖြစ်တဲ့အတွက်အစိုးရအနေနဲ့လုပ်နိုင်တာတွေအများကြီးရှိတယ်လို့ဒေါက်တာခရစ်ပီယာကယုံကြည်ပါတယ်။အစိုးရဟာသူတို့သုံးစွဲကျင်တဲ့ကိစ္စတွေမှာကြရမုံငွေအများပြားသုံးစွဲနေတယ်ဆိုတာကိုစစ်တပ်ကိုအကြီးအကျယ်တိုးချဲ့တာကြီးကျယ်ခံရတဲ့နေပြည်တော်မြို့တော်သစ်တိစောက်တာတွေကိုထောက်ပြပြီးသူကဝေဖန်ပါတယ
်။ But they have not been willing to put resources into health education
ဒါပေမဲ့ကျမရဲ့ပညာရေးကဏ္ဍနဲ့ရန်ပုံငွေအရင်းအမြစ်တွေအရန်ကိုလိုအပ်နေတဲ့ AIDS ယောဂတိုက်ဖျက်ရေး TB ယောဂတိုက်ဖျက်ရေးနဲ့ငှက်ဖျားယောဂတိုက်ဖျက်ရေးလိုကဏ္ဍတွေမှာအစိုးရကရန်ပုံငွေအရင်းအမြစ်တွေကိုမသုံးစွဲချင်ပါဘူ
း HIV AIDS ယောဂတွေကိုလူမှုအသိုက်အဝန်းကဝိုင်းပယ်ထားတာမျိုးတွေကမ္ဘာတဝန်းမှာယောနှဲလာတယ်လို့ကုလသမဂ္ဂကနှစ်စဉ်ထုတ်ပြန်တဲ့ AIDS ယောဂတိုက်ဖျက်ရေးဆိုင်ရာ2010ပြည့်နှစ်အစီရင်ခံစာမှာဖော်ပြထားပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာကတော့နှိမ့်ချပြီးခွဲခြားဆက်ဆံတာဝေဒနာတွေကိုကြောက်ရွံ့တာမျိုးတွေရှိနေတုံးပဲဆိုတာဝေဒနာတွေကိုယ်တိုင် VOE ကိုပြောပြထားတာတွေကနေသိနိုင်ပါတယ်
။အရင်တော့ဆိုရင်သမီးအမျိုးတွေသွားတဲ့ခါကျရင်ပေါ့နော်သမီးစားတာဒီပါတွေကအစားပေါ့နော်ခွဲခြားဆက်ဆံမျိုးကြုံမှုတွေအကုန်လုံးတဝိုင်းနဲ့မစားဘဲနဲ့အတူတူတည်းကျွေးတာဒီနောက်ပြီးတော့ပေါ့နော်ကိုညအိမ်မှာတော့သူတို့ကကြောက်နေတဲ့ပုံစံမျိုးကြုံခဲ့ရတယ်
။လူတဝိုင်းနဲ့ဝင်ရတဲ့ခါမှာကျွန်တော်တို့စိတ်ကဒီယောဂါရှိလို့ချင်းကိုစိတ်ကကိုအားငယ်နေတာမျိုးတွေရှိတယ်တော်တို့ဒီကုရနဲ့ဒီဆေးမရှိလို့ဒီလေဒီဝါဟာရလေအဲ့လိုပမာမျိုးတွေအဆွဲရှိရပြအဲ့မျိုးအဆွဲကြတော့တချို့လူတွေကြတော့စားတာတောက်တာအစဒီလိုကိုင်းတာတွေ့တာအစကိုဒီမျိုးကဒီယောဂရှိရဆိုရင်နည်းနည်းစိတ်ကလေးတွေခုနေတာတွေရှိသေးတယ်ဗ
ျမြမလူအဖွဲ့အစည်းအနေနဲ့ HIV AIDS ဝေဒနာတွေကိုမေတ္တာကရုဏာနဲ့ကူညီဆောက်ရှောက်တင်နေဆိုတာ2003ခုနှစ်တုန်းကမြမဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ပြောခဲ့ဘူးတာကိုဒေါက်တာခရစ်ပီယာကပြန်ကိုးကားပြီးပြောခဲ့ပါတယ
် compassion the Burmese concept of metta of loving kindness is such an important part of the social
မြမယူဆမေတ္တာရှိထားခြင်းဟာ HIV ဝေဒနာတွေကိုကူညီဆောက်ရှောက်တဲ့နေရာမှာအရန်ကိုအရေးပါပါတယ် HIV ယောဂပိုးရှိနေတယ်ဒီယောဂပိုးရနိုင်တဲ့အနေနဲ့ရှိနေတယ်ဆိုတော့ကျန်းမာရေးအခြေခံပေါ်မှာမူတည်ပြီးဘယ်သူ့ကိုမှခွဲခြားပြီးမဆက်ဆံသင့်ပါဘူ
းဒီနှစ်အတွက်ကမ္ဘာ HIV AIDS ယောဂတိုက်ဖျက်ရေးနေ့ဆောင်ဖို့က HIV AIDS ဝေဒနာတွေလူအခွင့်ရေးခံစားခွင့်ရှိရမယ်ဆိုတာပါဒါပေမဲ့မြန်မာနိုင်ငံကဝေဒနာရှင်တွေမှာတော့ဒီအခွင့်ရေးတွေနဲ့ဝေးနေရတယ်လို့ဝေဒနာတွေကိုအကူအညီပေးနေတဲ့မတ်ဖြူဖြူသင်းကပြောပါတယ
်ဒီဝေဒနာရှင်တွေရဲ့ရပိုင်ခွင့်အခွင့်အရေးတွေပေါ့နော်ဘယ်မှာမှမရဘူးသူတို့ကဒီဆေးဝါးကုသပိုင်ခွင့်တော့မှသူတို့မှမရှိကြဘူးတချို့တွေဆိုလို့ရှိရင်ဆေးဝါးကုသမှုလိုချင်ကြတယ်ဒါပေမဲ့သူတို့မှဘယ်ကိုသွားပြီးဆေးယူရမှမသိဘူးဘယ်ကဆေးပေးမှန်းလည်းမသိဘူးအဲ့လိုမျိုးနဲ့တိမ်ဆုံနေတဲ့လူတွေကအများကြီးပဲဖြစ်နေတဲ့ခါကျတော့မြန်မာပြည်မှာရှိနေတဲ့ဝေဒနာတွေတော်တော်များများကတော့အဲ့အခွင့်အရေးတွေပေါ့တော်တော်ဒီဆုံးရှုံးနေတာကိုတွေ့ရပါတယ်
။မျက်ပြပြသင်းတို့လိုအဖွဲ့မျိုးတွေကဝေဒနာတွေကိုကူညီဆောက်ရှောက်ပေးနေတာဟာလူအဖွဲ့အစည်းက HIV AIDS ဝေဒနာတွေကိုနှိမ့်ချခွဲခြားဆက်ဆံတာတွေရောနှဲပပျောက်သွားရေးမှာအရန်ကိုထိရောက်ပြီးအရေးကြီးပါတယ်လို့ဒေါက်တာခရစ်ပီယာကပြောပါတယ်။ ဒါပေမဲ့လေယောဂကာကွယ်ရေးကုသရေးနဲ့စောင့်ရှောက်ရေးတွေမှာရမုံငွေအရင်းအမြစ်တွေကိုအများအပြားတိုးချဲ့သုံးဆွဲတာကသာယောဂသည်တွေအပေါ်ကြောက်ရွံ့တာတွေနှိမ့်ချခွဲခြားဆက်ဆံတာတွေကိုအကောင်းဆုံးအထည်ရောက်ဆုံးကင်တွယ်ဖြေရှင်းတာဖြစ်ပါလိမ့်မယ်လို့ဒေါက်တာခရစ်ဘီယာကပြောသွားပါတယ်ခင်ဗျာ